အခုတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာနှစ်ပေါင်း80ကျော်ရှိလာပါပြီ။မှတ်တမ်းဆိုလို့တပ်မတော်ကထုတ်ဝေတဲ့စစ်သမိုင်းလောက်ပဲရှိတာပါ။ဒါပေမဲ့2019ခုနှစ်အတွင်းပြစ်ခတ်တိုက်ခိုက်မှုတွေကိုသုတေသနပြုထားတဲ့စာတမ်းတစ်စောင်ထွက်ပေါ်လာပါတယ်။ဒီစာတမ်းအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့2019ခုနှစ်ကတိုက်ပွဲမှာကြာဆုံးသူပေါင်း900ကျော်နဲ့1900အကြားမှာရှိနိုင်တယ်လို့ခန့်မှန်းပါတယ်။တိုက်ပွဲကြောင့်သေဆုံးရသူအရသာ150ကျော်ရှိတယ်လို့မြန်မာ Institute of Peace and Security ကထုတ်ဝေတဲ့နှစ်လည်မှတ်တမ်းမှာဖော်ပြပါတယ်။အစိုးရခန်းစားကစာမျက်နှာ114မျက်နှာရှိပြီးတွဲပဲ့စာရွက်စာတမ်းနဲ့ပေါင်းလိုက်ရင်စာမျက်နှာ300ကျော်ရှိတဲ့မှတ်တမ်းဖြစ်နေပါတယ်။ဒေါက်တာမင်းစောဦးခေါင်းဆောင်တဲ့သူတူစီအဖွဲ့ကပြုစုတာပါနိုင်ငံခြားအလှူရှင်နဲ့တက္ကသိုလ်ရဲ့အကူအညီထောက်ပံ့မှုကြောင့်ဒီနှစ်လေစာရန်ကိုထုတ်ဝေနိုင်တာလို့ဆိုပါတယ်မြို့နယ်လိုက်ဖြစ်ပွားတဲ့လက်နက်ကင်ပဋိပက္ခတွေကိုစောင့်ကြပ်စစ်ဆေးတဲ့စနစ်ကိုအသုံးပြုပြီးသုတေသနလုပ်တာလို့ဆိုပါတယ်တပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်19ဘွဲ့ဆက်ဆံရေးအခြေအနေကိုတင်ပြထားပါတယ်တိုင်းရင်းသားတပ်ဖွဲ့19ဘွဲ့ထဲမှာစေဘွဲကတပီလုံးအပြစ်ခတ်ရစာချုပ် NCA ကိုလက်မှတ်ထိုးထားပါတယ်။၅ဘွဲကတော့နှစ်ဦးတစ်ဖက်သဘောတူချက်ရယူထားပါတယ်။ကျန်၄ဘွဲမှာဘာသဘောတူညီချက်မှမရှိတဲ့အတွက်သူတို့နဲ့ပြစ်ခတ်တာအများဆုံးဖြစ်ပါတယ်။တပ်မတော်လက်အောက်ခံပြည်သူ့စစ်နဲ့နေကြားဆောင်တပ်တွေဆိုတာလည်းရှိပါသေးတယ
်။ဒါပေမဲ့2019မှာအဓိကဖြစ်ပွားတဲ့ပဋိပက္ခဟာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲကြီးငယ်တွေဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းသားတက်ဖွဲ့ချင်းတိုက်ခိုက်တာမျိုးရှိပေမဲ့မနစ်ကတော့နေပါသွားတယ်လို့ဆိုပါတယ်။တောင်းပလောင်တက်ဖွဲ့နဲ့ RCSS ရှမ်းတက်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေညှင်းလာပါတယ်။ NCA ပြည်အစာချုပ်လက်မှတ်မထိုးရသေးတဲ့ KIA ကချင်တက်ဖွဲ့နဲ့တက်မတော်ကြားတိုက်ပွဲမဖြစ်အောင်ကချင်ပြည်နယ်မှာရှောင်ရှားနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းမှာတော့တက်မတော်နဲ့ KIA ကြားတိုက်ပွဲတွေရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းရဲ့ထူးခြားချက်ဟာTNL တပ်ဖွဲ့နဲ့တမရော်တို့ကြားတိုက်ပွဲတွေရှိနေတာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာတော့အေးရခိုင်တပ်ဖွဲ့နဲ့တမရော်အကြားတိုက်ပွဲတွေဖြစ်ပွားပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်မှာဖြစ်ပွားတာများပါလေ။အေးရခိုင်တပ်ဖွဲ့ကထိုးစစ်စင်နာကိုတမရော်ကတုံ့ပြန်တိုက်ခိုက်ပြီးအေးစခန်းတွေကိုခြေမုံးဖို့ကြိုးပမ်းပါလေ။တမရော်ကလေကြောင်းကပါတိုက်ခိုက်လာပါတယ်။အေးလှုပ်ရှားမှုကြောင့်အရသာအုပ်ချုပ်မှုစနစ်ပါပျက်စီးသွားတယ်လို့ဆိုပါတယ်။အေးရခိုင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့နဲ့ခိုးကန်တပ်ဖွဲ့တို့ရဲ့ပူးတွဲတိုက်ခိုက်မှုကြောင့်ဩဂုတ်လမှာတရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းနှစ်ပတ်လောက်ပိတ်ဆို့သွားပါတယ်။ဒါပေမဲ့ဒီတိုက်ပွဲမှာ KIA ကချင်းတပ်ဖွဲ့မပါဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့2019မှာဖြစ်ပွားတဲ့တိုက်ပွဲ95ရာခိုင်နှုန်းဟာNCA အပြည့်ရစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားတပ်ဖွဲ့၄ဘွဲ့နဲ့တပ်မတော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကများပါတယ်။ TNL တောင်းပလောင်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့နဲ့တပ်မတော်တို့အများဆုံးတိုက်ခိုက်မှုတွေတွေ့ရပါတယ်။ AA တပ်ဖွဲ့နဲ့တပ်မတော်တို့တိုက်ခိုက်ရမှာတပ်သား800နဲ့1500ကျားကြာဆုံးပါတယ်။တောင်းပလောင်တပ်ဖွဲ့နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာတော့တပ်သား80နဲ့120ကျားဆုံးရှုံးမှုရှိခဲ့ပါတယ်။ရခိုင်တပ်ဖွဲ့ TNL နဲ့တမရော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာအရသာအသေးပြောက်အများဆုံးဖြစ်ပါတယ်။တပီလုံးမှာဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာတမရော်နဲ့ AA ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲက58ရာခိုင်နှုန်း TNL တပ်ဖွဲ့နဲ့တမရော်ကြားဖြစ်ပွားတဲ့တိုက်ပွဲက23ရာခိုင်နှုန်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတလာတဲ့တိုက်ပွဲတရာကျော်ဖြစ်ပွားခဲ့ပါတယ
်။2019မှာတမရော်နဲ့တိုင်းသားတပ်ဖွဲ့တွေအကြားလက်နက်ကင်ပဋိပက္ခအချိန်ပေါင်း1000ကျော်ဖြစ်ပွားပြီးတိုင်းရင်းသားတပ်ဖွဲ့အချင်းချင်း45ကြိမ်ပြစ်ခတ်ကြပါလေ။ပြည်သူ့စစ်တိုင်းရင်းသားတပ်ဖွဲ့အစိုးရတပ်သားနဲ့ရဲတပ်ခိုင်းတွေပေါင်းရင်းနဲ့အကြမ်းဖက်မှုက24မှုရှိတယ်လို့ဆိုပါရယ်။ခြုံကြည့်ရင်တော့2019မှာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားတိုက်ခိုက်မှုနှစ်ဆနီးပါးတိုးပွားလာပါလေ။ဒါကလည်းတပ်မတော်နဲ့ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲတွေများပြားလာတာရဲ့တပ်မတော်နဲ့တအောင်းပလောင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတိုးပွားလာရည်ကြောင့်ဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့အချင်းချင်းတိုက်ခိုက်မှုက50ရာခိုင်နှုန်းကျဆင်းသွားပါတယ်။ NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲအကြီးအကျယ်တိုးပွားလာတာသဘောကျပုံရပါတယ်။ဒ ဒါပေမဲ့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့ KNU ကရင်တပ်ဖွဲ့နဲ့တပ်မတော်တို့ပြစ်ခတ်နေလေတာကတော့မကောင်းတဲ့လက္ခဏာဖြစ်ပါတယ်။ပြစ်ခတ်မှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုကိုမင်းမိန်ပြေးပြေးစီပါတယ်ခင်ဗျာ။